Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ29ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေထိုင်ရထုံးလွှင့်ပေးနေပါတယ်ဒီမှာအတန်းစမဒီညနေခင်းတော်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပေါင်းချင်းထင်းသိမ်းဆန်မူရာတွေနဲ့ပတ်သက်လို့ပြည်သူနိုင်ငံပဲရစ်မြို့ကသဘောတူညီချက်ကိုလေးစားလိုက်နာသွားမယ့်အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရုရှားကဂျာဝန်စူပါကမ်မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမရင်းမရအခြေအနေနဲ့ကြုံနေရပါတယ်ဒီလိုထွက်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ပြူတွင်းနဲ့လူချင်းညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းနဲ့ပြီးမှသောတာရှင်တွေနားဆင်ကြမှာကလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဧပြီလ10ရက်နေ့မှာကျင်းပမယ့်ဂျာဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့နေရာတွေအားလုံးမှာနိုင်မဲ့လားလာရှိရဲဆိုတဲ့အကြောင်းကို
ကျွန်တော်တို့18နေရာလုံးမရနိုင်ဘူးဆိုတဲ့အနေအထားကိုကျွန်တော်တို့သိအဲ့ဒါကြောင့်18နေရာလုံးရဖို့အခုစူးစမ်းနေနော်စူးစမ်းနေပထမအားနည်းတာတွေကျွန်တော
် NLD ပါတီရဲ့ဗဟိုလုံမှုဆောင်ဖွဲ့ဝင်ဦးညာဝင်းက VOA ကိုခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြည်မွန်ကြီးနဲ့ချောင်းဆောင်တရားနာမည်ပြောင်းရေးအခြေအနေ NLD တနည်းပြည့်ဝေဖန်ချက်တွေအပြင်အမေရိကန်သမ္မတရဲ့ပတ်ဝန်းကျင်ထိန်းသိမ်းမူဝါဒတွေကိုပြောင်းပြစ်နေတဲ့သတင်းစာအုပ်တွေကိုခုညနေမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကောင်းလဲဦးနဲ့မက်ခင်ပီထူတို့ကကြီးညာပေးသွားမှာပါရှင်
အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်ကပတ်ဝန်းကျင်ထင်းသိမ်းဆန်စီးမင်းစည်းကမ်းတွေကိုဖျက်သိမ်းတဲ့အမိန့်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲပြည်ထောင်နိုင်ငံပဲရစ်မြို့ကရာသီဥတုဆန်ရသဘောတူညီချက်ကိုလေးစားလိုက်နာသွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်
။ဘလုံး別的國家的氣候政策怎麼變化中國作為一個負責任的發展中大國呢
ရာသီဥတုဖောက်ပြန်မှုတွေရဲ့စိန်ခေါ်မှုတွေကိုတစ်ကမ္ဘာလုံးရင်ဆိုင်နေရပြီးတခြားဆွေရတွေကမူဝါဒတွေပြောင်းမိမလဲတရုတ်နိုင်ငံကတော့ပြောင်းလဲမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောဝင်ရသူလူခန့်ကပေကျင်းမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါသမ္မတထရမ့်ရဲ့အမိန့်ရောက်ကမ္ဘာရာသီဥတုပေါ်လူတွေရဲ့လွတ်ရက်တွေကနေရက်ခတ်နိုင်တဲ့ကျိုးဆက်တွေနဲ့ပတ်သက်ပြီးနိုင်ငံရေးအရငင်းကုန်နေတာတွေတကြောပြန်ပေါ်ပေါက်လာသလိုရာသီဥတုဆိုင်ရာသဘောတူညီချက်တွေရဖို့ဆက်စွန့်နေတဲ့ချီပြီးတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းထားသမျှဆုံးရှုံးမှုကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်သမ္မတထရမ့်ကတော့ကြောင်မီသွေးတူဖော်မှုတွေပြန်လည်လှုပ်ဆောင်မှာဖြစ်ပြီးတန်ရှင်းတဲ့ကြောင်မီသွေးထုတ်လုပ်သွားမယ်လို့မနေ့တုန်းကသမ္မတအမိတ်လက်မှတ်ရေးထိုးရမှာပြောဆိုသွားခဲ့တာပါကမ္ဘာအုပ်စိုးရာပျက်စီးမှုနဲ့ပတ်သက်တဲ့သုတေသနလေးလာချက်ကြောင့်1995ခုနှစ်မှာနိုဘယ်ဆုရရှိထားတဲ့နယ်သာလန်နိုင်ငံကသုတေသီပေါ်ခရဆန်ကတော့သမ္မတရဲ့အမိတ်ကြောင့်ကျိုးပန်းခဲ့မြအားလုံးပျက်စီးကုန်လိမ့်မယ်လို့အများကမြင်နေကြပြီးသိပ္ပံပညာရှင်တွေကလည်းသဘောကျမှာမဟုတ်တဲ့အကြောင်း VOE ကိုပြောပါတယ်သမ္မတအင်ဂျီရောပြောခွင့်ရသူရှော့စပိုင်ဆာကတော့ပဝင်းချင်ကိုထိန်းသိမ်းဆက်ဆောင်ရင်းအမေရိကန်မှာစွန့်ရင်တိုးမြင့်ထုတ်လုပ်နိုင်လိမ့်မယ်လို့သမ္မတထရမ့်ကယုံကြည်ထားကြောင်းပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပြောင်းလဲပြဖို့သူတို့အနေနဲ့အခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကို Republican Outlook American Outlook တော်ကဒီ Republican အမတ်တွေကအချက်ပြပြောဆိုနေကြပါတယ်။အရင်သမ္မတဥပမာလက်ထက်ချမှတ်ခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းဖို့တွန်းအားပေးဆောင်ရွက်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ကတော့မအောင်မမြင်ဖြစ်ခဲ့တာပါ။Republican တို့ရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေချမ်းအတည်ပြုဖို့လုံလောက်တဲ့ထောက်ခံမှုမရှိတာထင်ရှားနေတာကြောင့်အောက်လွှတ်တော်ခေါင်းဆောင်တွေကအခုကိစ္စမဲခွဲဆုံးဖြတ်ဖို့အရေးကိုဆိုင်းငံ့ထားတာပါ။အတိုက်ခံတချို့ကတော့အခုလိုလှုပ်ဆောင်တဲ့အတွက်လူတွေအများအပြားကျန်းမာရေးအာမခံလက်လွတ်ဆုံးရှုံးရအောင်လုပ်ရကြလိမ့်မယ်လို့ဆိုပြီးစိုးရင်ကြတယ်လို့တချို့ကလည်းဥပမာကျန်းမာရေးစောင့်ရှောက်မှုအဥပဒေကိုပြည်ပြင်းပြောင်းလဲဖို့အတွက်လုံလုံလောက်လောက်ဆွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့ပြောကြပါရယ်။အင်္ဂါနေ့က Republican လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲပြီးမှအောက်လွှတ်တော်ဥက္ကဋ္ဌဖော်ရယန်ကတော့အခုကိစ္စနဲ့ပတ်သက်လို့ Republican တွေကြားမှာအပြန်အလှန်ညှိနှိုင်းဆွေးနွေးမှုတွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့အဆင်သင့်ဖြစ်နေပြီလို့ပြောပါရယ်။အောက်လွှတ်တော်လူများစုကောင်းဆောင် Kevin McCarthy ကလည်း Republican တွေအနေနဲ့သူတို့ကတိပေးထားတဲ့အတိုင်းအရင်ဥပမာကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအသစ်ပြထမ်းဖို့မဖြစ်မနေလှုပ်ဆောင်သွားမှာပါလို့ဆိုပြီးဒီအတွက်သူ့အနေနဲ့အကောင်းမြင်မျှော်လင့်ထားတဲ့အကြောင်းလည်းပြောပါရယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စူပါကမ်မှုကိုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကနေထွက်ပေးဖို့အုတ်ထဒေဗင်နျူးနက်ကငင်းဆန်လိုက်ပြီးဒီသတင်းပတ်ထဲကော်မတီရဲ့လုပ်ငန်းတွေကိုလည်းရပ်ဆိုင်းလိုက်တာကြောင့်စုံစမ်းစစ်ဆေးမှုတွေမရေမရာအခြေအနေကြုံနေရပါတယ်။ပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey အမျိုးသားလူညွန်ရေးအကြီးအကဲညွှန်ကြားမှုဒေတာဖူချုပ်ကြီး Mike Rogers တို့နဲ့တကပိတ်တွေ့ဆုံမဲ့အစည်းအဝေးကို Republican ကိုယ်စားညူးနက်ကဖျက်လိုက်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်ထဲကော်မတီဥက္ကဋ္ဌရဲ့လုံရွက်ကြောင့်ယုံကြည်စိတ်ချမှုနဲ့စုံစမ်းစစ်ဆေးမှုတွေကိုဥဆောင်နိုင်စွမ်းပေါ်တန်လျာရှိနေကြတဲ့ Democrat ကိုယ်စားလှယ်တွေအတွက်စိတ်ပျက်စရာဖြစ်ခဲ့ရပါတယ်။သမ္မတ Donald Trump ဟာ အမှတ်မတင်ကြားပြတ်ထောက်လှမ်းခံခဲ့ရကြောင်းပြီးခဲ့တဲ့သတင်းပတ်တည်းထုတ်ပေါ်မပြောမီဒီသတင်းနဲ့ပတ်သက်လို့အစီအကံတင်ပြမဲ့သူနဲ့အင်ဗီရိုမှာတွေ့ဆုံတဲ့အကြောင်းကွန်ပျူတာဥက္ကဋ္ဌညွန်းနဲ့ဆက်ပြောခွင့်ရကပြောဆိုထားပြီးသတင်းကိုလေ့လာဆန်းစစ်ဖို့လုံခြုံတဲ့နေရာဖြစ်အင်ဗီရိုမှာတွေ့ဆုံတယ်လို့လည်းပြောဆိုထားပါဒီမိုကရက်ပါတီကကော်မတီဝင်ထူးဖြစ်တဲ့ Eric Swalwell ကတော့ဥက္ကဋ္ဌအနေနဲ့ကော်မတီဝင်တွေနဲ့တွေ့ဆုံပြီးပြဿနာကိုဆွေးနွေးတင်တယ်လို့တိုက်တွန်းထားပါတယ်
အရှေ့အာဖရိကဒေသမှာဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးမိုးကောင်ရေရှားမှုအန္တရာယ်နဲ့ကြုံနေရချိန်မှာအမေရိကန်အစိုးရရဲ့ဗန်နာရေးအသုံးစိတ်အဆိုပြုချက်အရအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USAID ရဲ့လုပ်ငန်းတွေလျှော့ချဖျက်တောက်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့မနေ့တုန်းကလွှတ်တော်မှတင်ပြခဲ့ကြပါတယ်။အောက်လွှတ်တော်နိုင်ငံသားရေးရာ Sub Committee ရှေ့မောက်ကြားနာရမှာမိုးကောင်ရေရှားမှုကြောင့်လူပေါင်းသန်းနဲ့ချီတိုက်ဆွတ်ရမယ့်အရေးကိုတားဆီးနိုင်ဖို့အကူအညီပေးရေးအဖွဲ့တွေရဲ့ချိုးဖောက်မှုတွေဟာအမေရိကန်ကဗန်နာရေးအသုံးစိတ်ဖျက်တောက်မှုကြောင့်ထိခိုက်မှာကိုသတိပေးတင်ပြခဲ့ကြတာပါ။ကြားချင်းစာနာမှုအကူအညီတွေပေးရနေတဲ့အဖွဲ့အစည်းတွေကိုဗန်နာရေးအထောက်ပံ့ဖြတ်တောက်မှုကြောင့်အမေရိကန်အစိုးရကအရေးပေါ်အခြေအနေမှာတုံ့ပြန်ဆောင်ရွက်နေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Bread for the World Institute ကနိုင်ငံသားမူဝါဒရေးရာအကြီးတန်းအကြံပေး First Time Web Wire ကပြောပါရယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနဲ့ USAID တို့ရဲ့အသုံးစိတ်30ရာခိုင်နှုန်းဖြတ်တောက်မဲ့အစီအစဉ်ကြောင့်နောက်ဆက်တွဲစိုးကျိုးတွေကြုံရလိမ့်မယ်လို့လည်းကြားနာပွဲမှာတင်ပြဆွေးနွေးခဲ့တဲ့ Web Wire က VOA ကိုပြောပါရယ်ဒီကြားနာပွဲမှာတင်ပြခဲ့သူနောက်တစ်ဦးဖြစ်တဲ့ USAID ရဲ့ညီညွတ်ရေးအတွက်စာမျက်နှာအစီအစဉ်ယာယီညွှန်ကြားရေးမှူး Matthew Nims ကလည်းသမရရဲ့ဗန်နာရေးအစီအစဉ်မှာသူ့ဌာနနဲ့ပတ်သက်လို့အသေးစိတ်ဖော်ပြမထားတာကြောင့်အကျိုးဆက်တွေကိုတိုင်းတာလို့မရနိုင်ပေမဲ့ခက်ခဲတဲ့ဆုံးဖြတ်ချက်တွေချမှတ်ရလိမ့်မယ်လို့လည်းပြောဆိုထားပါရယ်မူခောင်ရေရှားမှုကျိုးတဲ့သတိပေးရေးကွန်ရက်ကတော့ဒီနှစ်မှာနိုင်ငံပေါင်း45နိုင်ငံကလူသားပေါင်း80လောက်ဟာအရေးပေါ်အကူအညီတွေလိုလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင
် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့ပေါ်တူနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာမြောက်တလန်တစ်စာချုပ် NATO ဖွဲ့ရဲ့အဓိကမားမေးနိုင်ငံတစ်ခုဖြစ်တဲ့တူရကီကိုနိုင်ငံရဲ့ဝန်ကြီးတာဝန်နဲ့ပထမဆုံးတွေ့ရောက်ဖို့ရှိနေပါတယ်။တူရကီကြီးစင်တွင်ဆွေးနွေးမဲ့အကြောင်းအရာတွေမှာတော့ AS သွေးကြွရဲ့မြို့တော်တစ်ခုလိုဖြစ်နေတဲ့ Syria နိုင်ငံ Raqqa မြို့ကနေ AS သွေးကြွတွေကိုတိုက်ထုတ်ချေမှုမှုအတွက်စစ်စင်ရေးကိစ္စတွေကိုအဓိကဆွေးနွေးမဲ့အကြောင်းလဲအမေရိကန်ဆိုရတာဝန်ရှိသူတွေကပြောပါတယ်။ဝန်ကြီး Tillerson နေနဲ့တူရကီသမ္မတ Recep Tayyip Erdogan ပါဝင်တူရကီနိုင်ငံရေးကောင်းဆောင်နေတယ်လဲတွေ့ဆုံမှုစီစဉ်ထားပါ။ Syria နိုင်ငံတွင် AS သွေးကြွဒီကိုချင်းမွေးမှာပါဝင်ရတဲ့ကတ်တဘုံဖွဲ့တချို့ကိုအမေရိကန်ဆွေရကထောက်ပံ့ပေးနေရတဲ့ပတ်သက်လို့တူရကီကိုတက်ခတ်နေတဲ့ PKK လက်နက်ကနေနဲ့ချိတ်ဆက်နေတဲ့အဖွဲ့တွေကိုအမေရိကန်ဆွေရကကူညီနေရလို့တူရကီဆွေရဘက်ကတော့ဆွဆွဲထားတယ်လို့ဒီကိစ္စကတူရကီနဲ့အမေရိကန်ဆွေရကြားတင်းမာမှုဖြစ်စေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေလဲရှိနေပါတယ်။ဝန်ကြီးတလာဆန်ရဲ့လာမယ့်ခီးစဉ်တွင်ဆီးရီးယားရေးကိစ္စကိုအဓိကအကြောင်းအရာတစ်ခုဖြစ်ဆွေးနွေးမဲ့တစ်ချိန်မှာပဲဒီတာရင်းမှာရန်လိုတဲ့အပြုမှုတွေပုံပုံပြသလာနေတဲ့အီရန်ရေးတူရကီနဲ့ရုရှားကြားဆက်ဆံရေးဆိုင်ရာကိစ္စလေဆွေးနွေးပွဲရှိတယ်လို့ခန့်မှန်းနေကြပါတယ
်။စကော့လန်နယ်ကိုဗြိတိန်နိုင်ငံတွေကနေခွဲထွက်တဲ့မတဲ့လူလူဆန္ဒခံယူပွဲကျင်းပဖို့စကော့လန်လွှတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။စကော့လန်ဆိုရအဖွဲ့အကြီးကဲနီကိုလာစတာဂျင်နဲ့ထိတ်တန့်လွှတ်တော်အမတ်တွေအတွက်တော့ဒီစကော့လန်လူလူဆန္ဒခံယူပွဲကိုဗြိတိန်ဆိုရကအတည်ပြုပေးဖို့တောင်းဆိုနိုင်တဲ့အခွင့်အလမ်းပွင့်သွားတာပါ။ဥရောပတမကအထက်ကနေဒီဗြိတိန်နိုင်ငံခွဲထွက်တဲ့လုပ်ငန်းစဉ်တွေအပြီးမတတ်ခင်လာမယ့်နှစ်အတွင်းမှာစကော့လန်လူလူမဲဆန္ဒခံယူပွဲကိုစကော့လန်အစိုးရအဖွဲ့အကြီးအကဲကကျင်းပလိုတာဖြစ်ပြီးတော့အဲ့လိုမဲဆန္ဒခံယူပွဲကျင်းပဖို့ဆိုရင်ဗြိတိန်လွှတ်တော်ရဲ့အတည်ပြုချက်လိုအပ်တာပါ။ဒါကြောင့်မနေ့ကဒီ Independent မြို့ကစကော့လန်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြတာဖြစ်ပြီးတော့ထောက်ခံမဲ69မဲကန့်ကွက်မဲ59မဲနဲ့ဆုံးဖြတ်ချက်ကြခဲ့တာပါ
။ Scotland's future should be in Scotland's hands. That is what this debate is about, the future of our country.How we best harness our potential.
Scotland ရဲ့အနာဂတ်ဟာ Scotland ပြည်သူတွေရဲ့လက်ထဲမှာပဲရှိသင့်ပါတယ်။ဒါကြောင့် Scotland အနေနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုအနေနဲ့ဘယ်လိုအကောင်းဆုံးရည်တည်သွားမလဲ၊ရင်ဆိုင်ရမယ့်အခက်အခဲတွေကိုဘယ်လိုကျော်ဖြတ်လုပ်ဆောင်သွားမလဲဆိုတာတွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဆိုပြီးတော့ဒီ Scotland ဆိုရအဖွဲ့အကြီးအကဲ Nicola Sturgeon ပြောသွားတာပါ။ပြီးခဲ့တဲ့နှစ်တုန်းကဗြိတိန်နိုင်ငံနဲ့ EU ဥရောပသမဂ္ဂတွေကနေခွဲထွက်တဲ့မတဲ့လူလူဆန္ဒခံယူပွဲမှာ England, Scotland, Wales နဲ့မြောက်ပိုင်း Ireland တွေကပြည်သူတွေရဲ့မဲရလက်တွေအရာဒီခွဲထွက်ရေးလိုလာတဲ့သူတွေကမဆိုတလောက်မဲသာစီရပြီးတော့အနိုင်ရခဲ့တာပါ။ဒါပေမဲ့ဒီ Scotland နယ်သား3ပုံ2ပုံနီးပါးလောက်ကတော့ဗြိတိန်ကို EU ထဲမှာဆက်ရှိနေဖို့အတွက်ထောက်ခံပေးပေးခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီအချိန်က Scotland အနေနဲ့ EU နဲ့အရင်ကလိုဆက်ဆံရေးပြန်လည်ထားရှိဖို့ဆိုရင်ဗြိတိန်ကနေတိကျခွဲထွက်တာကသာတခုတည်းသောနီလန်ဖြစ်တဲ့ဆိုပြီးတော့မစ္စစ်စတာဂျင်ကအလေးနဲ့ပြောဆိုလာခဲ့တာပါရှင်
စီးရီးယားနိုင်ငံမှာတိုက်ပွဲတွေကြားပိတ်မိနေတဲ့မျိုးတွေကအရက်သားတွေကိုဘေးလွတ်ရာတင်းရှောင်ဝင်ပြဖို့သမ္မတဘရှာအာဆတ်အစိုးရကိုပုံကန်နေတဲ့လက်နက်ကင်တပ်တွေနဲ့အစိုးရတပ်တွေကြားသဘောတူညီမှုရရှိသွားကြပါတယ်။နိုင်ငံနောက်မြောက်ဘက်မှာရှိတဲ့ FOA နဲ့ကေဖရာယာမျိုးတွေကိုနှစ်နဲ့ချီပြီးသဘုံတွေကပိတ်ဆို့ထိန်းချုပ်ထားသလိုဒမက်စကတ်မျိုးတို့အနည်းကဇဘာဒာနီနဲ့မာရီယာမျိုးတွေကိုတော့အစိုးရလူလာတဲ့တပ်တွေကဝန်းရံထားတာပါ။ပြီးလို့ရတင်းရှောင်မှုတွေကိုတော့ဧပြီလ4ရက်နေ့မှာစတင်ခွင့်ပြုမှာဖြစ်တယ်လို့လည်း6နှစ်ကြာပြည်ရင်းစစ်ကိုစောင့်ကြည့်နေတဲ့စီးရီးယားလူခွင့်ရေးကဲကဲဖွဲ့ကပြောဆိုထားပါတယ်။
2014ခုနှစ်ကတောင်ကိုရီးယားကလို့တင်ပေါ်နေမြုပ်ခဲ့တဲ့နေရာမှာရှာတွေ့ခဲ့တဲ့ရုပ်ကျွမ်းကြံတချို့ဟာတိတ်ဆုံးသူတူဦးရဲ့အယူမဟုတ်ပဲတိရစ္ဆာန်ယူတွေဖြစ်တယ်လို့သမုဒ္ဒရာနဲ့ရေလုံငန်းများဆိုင်ရာတောင်ကိုရီးယားဝန်ကြီးကဒီကနေ့အတည်ပြုပြောဆိုပါရယ်မနေ့ကအင်ကာနေတုန်းကအယူတစ်ခုကိုတင်ပေါ်ဆယ်ယူရေးအဖွဲ့တွေကရှာတွေ့ခဲ့ပြီးတော့အဲ့ဒီအယူတွေဟာတိတ်ဆုံးသွားသူတူဦးရဲ့ရုပ်ကျွမ်းတချို့ဖြစ်နိုင်တယ်ဆိုပြီးတာဝန်ရှိသူတွေကအစောပိုင်းမှာပြောဆိုခဲ့တာပါအဲ့ဒီပြောဆိုမှုကြောင့်လည်းဒီကရုတ်တင်ပေါ်မှောက်သွားပြီးတဲ့နောက်အခုအချိန်ထိအလောက်ရှာမတွေ့သေးတဲ့လူကိုဦးရဲ့မိသားစုတွေအတွက်မျှော်လင့်ချက်တချို့ဖြစ်လာခဲ့တာပါရှင်
Direct from Washington, the voice of America,
VOA. ကွန်လုံးနဲ့ကွန်ပျူတာတွေကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မကြာခင်မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲသတင်းကိုတင်ဆက်ပေးကြပါမယ်။လာမယ့်နှစ်အတွင်းမှာကျင်းပတော့မယ့်2019ကြားဖြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့ဆက်ရှင်နေရာလုံးနိုင်မဲ့အလားအလာရှိတယ်လို့ပါတီထိပ်ပိုင်းကောင်ဆောင်တဦးကပြောဆိုလိုက်ပါတယ်။ကြားဖြတ်ရွေးကောက်ပွဲကျင်းပမယ့်လစ်လက်မဲဆန္ဒနယ်19နေရာတွေကတိုင်းရင်းသားနယ်မြေတချို့မှာ NLD ပါတီအနေနဲ့နိုင်ဖို့အလားအလာနေတယ်ဆိုတဲ့သုံးသပ်ချက်တွေထွက်နေချိန်မှာပဲခုလိုပြောထားတာပါ။အင်အားကြီးပါတီတွေနဲ့ဒေသခံတိုင်းရင်းသားပါတီတွေအပြင်တခြားနိုင်ငံရေးပါတီတွေအားလုံးရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကိုအချိန်ဟုန်နဲ့ဆောင်ရွက်နေကြပါတယ်။ဒီချိန်တွေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မမင်းခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဧပြီလ10ရက်နေ့မှာကျင်းပတော့မယ့်ကြားပြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့နေရာ18နေရာစလုံးမှာနိုင်မဲ့အလားအလာရှိတယ်လို့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ်
။ကျွန်တော်တို့18နေရာလုံးမရနိုင်ဘူးဆိုတဲ့အနေအထားကိုကျွန်တော်တို့သိနေ။အဲဒါကြောင့်18နေရာလုံးရဖို့အခုစူးစမ်းနေ။နော်စူးစမ်းနေ။ပထမအားနည်းတာတွေကျွန်တော်တို့ရှိတယ်။ကျွန်တော်ဘက်မှာအဲတော့မန်းရှူပါညာဒီနေရာတွေအားနည်းတယ်။နောက်ရခိုင်မှာအားနည်းတယ်။သို့တော့ကျွန်တော်တို့အခုစူးစမ်းလာတဲ့အခြေအနေပုံမှန်မူတည်ပြောရရင်18နေရာလုံးကိုကျွန်တော်တို့မျှော်လင့်လို့ရတဲ့အခြေအနေရောက်လာတယ်လို့ကျွန်တော်ယူဆတယ်
အစိုးရတက်တန်းတနှစ်ပြည့်တဲ့အချိန်မှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲဟာအာဏာရ NLD ပါတီအပေါ်လူထုစစ်တမ်းကောက်ယူတဲ့ရွေးကောက်ပွဲလိုမျိုးရှုမြင်နိုင်သလိုအစိုးရတက်လက်ထက်ပထမဆုံးကျင်းပတဲ့ဒီရွေးကောက်ပွဲဟာတရားမျှတမှုရှိမယ်လို့လည်းယုံကြည်ကြောင်းဦးညံဝင်းကဆိုပါတယ်။ဒီကြားပြတ်ရွေးကောက်ပွဲပေါ်လူထုစိတ်ဝင်စားမှုနည်းတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတီမဲဆန္ဒနယ်တွေမှာတော့နိုင်ငံရေးပါတီတွေအကြားအကြိတ်အနေရှင်ပြန်ရပွဲရှိနေပြီးတိုင်းနာဒေသတွေမှာတော့အင်အားကြီးပါတီနှစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ခိုင်ပြိုးပါတီတို့နိုင်မဲ့အလားအလာနေတယ်လို့သုံးသပ်မှုတွေလည်းရှိနေတာပါမဲဆန္ဒနယ်ခုနှစ်ခုမှာဝင်ရောက်ရှင်ပြိုင်မဲ့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းမြေပြင်အခြေအနေရနိုင်ဖို့အလားအလာရှိတယ်လို့ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောပါတယ
်မနေ့က20ရှေ့ရက်နေ့ထိဆိုတော့19နေရာစလုံးအတွက်အခြေအနေကောင်းတယ်လို့ပြောလို့ရပါတယ်ဒါကဒီလို focus လုပ်တယ်ဆိုတာတော့ခံမမိလို့လို့မရဘူးတကယ်မြင်တဲ့သတင်းတွေရဲ့တော့တကယ်မှတကယ်ဖြစ်နိုင်တဲ့ပုံမှန်မှုတည်ပြီးတော့တွေ့တာပ
ါရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကြားပြတ်ရွေးကောက်ပွဲမှာနိုင်ယုံနဲ့လွတ်တော်ရင်းဘာရီပြောင်းလဲမှုလုပ်နိုင်မလဲဆိုတာနဲ့ပတ်သက်လို့ဦးဆိုင်ညွန့်လွင်ကအခုလိုရှင်းပြပါတယ
်ဒီနယ်လွတ်တော်မှာတော့ငားမဲပို့လာမယ်ပြီးတော့ပြည်သူလွတ်တော်မှာလက်မဲပို့လာမယ်တိုးတော်လည်းပဲဒီမဲတွေကအဲ့ဆရာလွတ်တော်တွေပြောင်းလဲတော့မလုပ်နိုင်ဘူး။ကျွန်တော်စီရင်နေမြေမှာတည်ရှုံးနေတဲ့ဆိုတော့ကျွန်တော်တို့ပါတီရဲ့ဘဝရည်တော့လွတ်ပုံလုပ်နေတဲ့စီရင်ရေးတွေကိုတည်ချပြန်သုံးသပ်မှာဖြစ်တယ်
။လက်ရှိမှာတော့အတိုက်ခံပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လည်းရွေးကောက်ပွဲမဲဆွယ်စီရင်ရေးတွေကိုပါတီဥက္ကဋ္ဌဦးတန်းထေကိုယ်တိုင်အင်တိုက်အားတိုက်လှုပ်ဆောင်နေတာပါ။ပြည်ခိုင်ပြိုးပါတီအနေနဲ့ကြားပြတ်ရွေးကောက်ပွဲရလဒ်ကိုကြည်ကြည်နက်နက်လက်ခံဖို့ရှိပေမဲ့သူစကားအရလိန်ညာမဲဆွယ်စည်းရုံးမှုတွေကိုတရိပ်ထားဖို့လိုတယ်ဆိုတာကိုတော့ USDP ပါတီဥက္ကဋ္ဌဦးတန်းထေကမတ်လ29ရက်နေ့ကပြုလုပ်တဲ့ကော်မူးမျိုးနယ်မဲဆွယ်စည်းရုံးပွဲမှာပြောသွားပါတယ
်။လာမဲ့ April 10ရက်ပေးမဲ့ခင်ဗျားတို့ရဲ့မဲကိုဘယ်သူမှဓမြတ်တက်ယူလို့မရဘူး။အမိန်ပေးလို့မရဘူး။အကြက်ကြိုက်ပြီးယူလို့မရဘူး။ဒါပေမဲ့တရိပ်ပေးခြင်းနဲ့လိန်လို့ရတယ်။လိန်လို့ရတယ်။အဲဒါကြောင့်လူလိန်တွေကိုတရိပ်ထားပါ
မကြခင်ကျင်းပမယ့်ဂျာပြက်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီက16နေရာစလုံးဝင်ရောက်ရှင်ပြိုင်မှာပါပြီးခဲ့တဲ့ရက်ပိုင်းတွင်လုံချုံရေးစိုးရိမ်ချက်တွေကြောင့်ရှမ်းပြည်နယ်မိုင်းရှုကကြေးရွာကြီး3ခုမှာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းတွေကန့်ကွက်ခဲ့တဲ့အပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတော့မဲယုံတွေကိုပြောင်းရွှေ့ပေးဖို့ဆုံးဖြတ်ပေးထားပါတယ်ဒီလိုမဲယုံတွေပြောင်းရွှေ့လိုက်တာကြောင့်မဲဆန္ဒရှင်တွေမဲပေးခြင်းစိတ်ကုံအောင်တွေဝိုက်ကန့်တတ်တယ်လို့ယူဆတာကြောင့်ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့မဲဆန္ဒရှင်တွေမဲပေးပိုင်ခွင့်မဆုံးရှုံးအောင်ကော်မရှင်အနေနဲ့ဆောင်ရွက်ပေးဖို့တင်ပြထားတာလည်းရှိပါတယ်ရှင်
။မင်းမြင့်ခိုင်သတင်းပေးပို့ထားတာပါ။ခုတစ်ခါမှာတော့မွန်ပြည်နယ်ချောင်းဆောင်တရားနယ်မြေပြောင်းရေးနယ်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မွန်ပြည်နယ်ချောင်းဆောင်မှာပြည်သူ့လွတ်တော်ကဒီပူထားတဲ့ဗိုလ်ချုပ်ဆန်တရားအမိကိုပြန်လည်ပယ်ဖျက်နိုင်ဖို့အတွက်ဒေသခံမွန်လူတို့ခေါင်းဆောင်တွေဟာဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့အာဏာပိုင်အစင်းစင်ကိုတင်ပြသွားဖို့ရှိနေပါတယ်။ပြည်အောင်စုအစင်းလွှတ်တော်တွေကိုတင်ပြသွားဖို့ရှိသလိုပြည်အောင်စုအစိုးရအဖွဲ့အစည်းလည်းဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့ဘလူးကျွန်းတရားအမိပြောင်းလဲတတ်မှတ်ရေးဆိုင်ရာဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီကပြောဆိုလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းတင်ဒောက်နိုင်ကိုအင်ကတင်ပေးပို့ထားပါရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်မော်လမြိုင်ချောင်းဆုံမြေကူးတရားမြေပေးရေးကိစ္စနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကဗိုလ်ချုပ်အောင်ဆန်းတရားဆိုပြီးအမြေပေးတည်ပြုလိုက်တဲ့နောက်ဒေသခံမူလူထုတွေကြားမှာမကျေနပ်မှုတွေဆန္ဒပြမှုတွေရှိနေခဲ့တာပါ။ဒီဆန္ဒပြပွဲတွေကိုဥဆောင်နေတဲ့ဘလူးကျွန်းတရားမြေပြောင်းလဲသတ်မှတ်ခြင်းဆိုင်ရာဆန္ဒဖော်ထုတ်ပွဲဦးစီးကော်မတီကဒီတရားမြေသတ်မှတ်ရေးနဲ့ပတ်သက်လို့သူတို့ရှေ့ဆက်လွှတ်ဆောင်မဲ့ကိစ္စတွေကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ပြည်ထောင်စုအဆင့်အထိတင်ပြဆောင်ရွက်သွားမှာဖြစ်တယ်လို့ဆန္ဒဖော်ထုတ်ပွဲဥဆောင်ကော်မတီခေါင်းဆောင်သူဖြစ်တဲ့မိကွန်းချန်းနွန်ကပြောပါတယ
်။ဥပဒေရေးရာရလှုပ်ဆောင်သွားမှုမှာဆိုလို့ဒီဥပဒေပညာရှင်တွေနဲ့လည်းတည်ဆုံဆွေးနွေးပြီးတော့အဖြေချသွားဖို့ရှိပါတယ်။ဒီလိုတော့ပြီးသွားတဲ့အခါကျတော့မြေသားလွတ်တော်ပေါ့နော်မြေသားလွတ်တော်ချင်းနဲ့တခုကြံပါတယ်။ပြီးတဲ့အခါကျတော့ကျမတို့ဒီလူ့ခွင့်ရေးကော်မရှင်တခုရှိပါတယ်။ပြီးတော့ကျမတို့တိုင်းရင်းသားရေးရာကော်မတီတခုရှိပါတယ်။နောက်ပြီးတော့ကျမတို့ဒီပြည်ထောင်စုဝန်ကြီးတိုင်းရင်းသားရေးရာဝန်ကြီးဌာနပေါ့နော်။အဲ့ဒီဌာနလေးကနေပြီးတော့ကျမတို့ကဒေသခံတွေရဲ့ဆန္ဒသဘောထားကိုလက်ခံပြီးမှပြုဖို့ဆိုတဲ့အဆိုကိုဆက်လက်တင်ပြီးတော့ဆက်လက်လှုပ်ရှားသွားဖို့ဆိုပြီးတော့သက်ဆိုင်ရာပညာရှင်တွေနဲ့ပေါ့နော်။ကျန်းကျင်တဲ့ပညာရှင်တွေနဲ့ပြည်ဆောင်နှိမ့်လိုက်ပြီးတော့အရေးမ်းချသွားဖို့လို့ပါတယ
်။မုံပြင်းတဲ့မော်လမြိုင်မြို့နယ်ချောင်းဆုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တရားချောင်းဆုံကိုဘူကျောင်းဆန္ဒရမြည်ဖြစ်ပြောင်းလဲသတ်မှတ်ဖို့မလ14ရက်နေ့ကပြည်သူ့လွှတ်တော်စည်းဝေးကနေမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုမကျေနပ်တာကြောင့်မလ19ရက်နေ့မှာမွန်ပြည်နယ်မြို့နယ်တီတီကမွန်တိုင်းသားတွေတမကကရင်ပအုပ်မြန်မာတိုင်းသားပေါင်း 2,000 ကျော်မော်လမြိုင်မြို့ကန္နာလမ်းမှာကျွေးကြော်တန်တွေနဲ့ခြေသက်လမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။တာဟာမွန်ပြည်နယ်အတွင်း88ရေခင်းပြည်အင်အားများစွာကန့်ကွက်ဆန္ဒဖော်ထုတ်မှုတစ်ခုလည်းဖြစ်ပါတယ်။တရမ်းမြေပြောင်းလဲရေးကိစ္စနဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေအနေနဲ့ယနေ့ထိအရေးယူတုံ့ပြန်တွေ့ဆုံဆွေးနွေးမှုမျိုးလှုပ်ဆောင်ခဲ့တာမရှိဘူးလို့လည်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။လာမယ့်ဧပြီလ9ရက်နေ့မှာပူကျောင်းဆန်းတရားဖွဲ့ပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မယ်လို့ NLD ပါတီအတိုင်းဝိုင်းကြားမှာသတင်းတွေပေါ်ထွက်နေပါတယ်။မိုးပြင်းနယ်ဒေသခံလူမှုဖွဲ့စည်းခေါင်းဆောင်96ဦးနဲ့ဖွဲ့စည်းထားတဲ့ဘလူးကျွန်းတရားအမည်ပြောင်းလဲတတ်မှတ်ရေးဆိုင်ရာဆန္ဒဖော်ထုတ်ပွဲဦးစီးကော်မတီသူအနေနဲ့ကတော့တရားမြေပြောင်းလဲရေးအတွက်အဆုံးစွန်ထိဆက်လက်ရေးဆိုသွားမယ်လို့မိကွန်းချန်းလွန်ကအခုလိုဆက်ပြောပါတယ်။
ကျမတို့ဒေသခံတွေရဲ့သဘောထားကတော့တရားကိုဘူကျောင်းဆန်းနဲ့မပေးပါနဲ့လို့တောင်းဆိုထားတယ်ဒေသနဲ့ကိုက်ကြီးတဲ့မှာပြောလို့တောင်းဆိုထားတယ်ဆိုတဲ့အခါကျကျမတို့ဒေသခံတွေရဲ့သဘောထားကိုနားထောင်ပေးပါလို့ပြောတာကတော့ကမ်းတမ်းနေဖို့ကြောင်းချင်းကြောင်းမှမကြောင်းချင်းမကြောင်းသူတို့အပြောင်းမှုဆိုလို့ရှိရင်ဒါကတော့ကျမတို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်အမျိုးသားရေးကဏ္ဍတည်းအနေနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအတိမတ်ပြုဖို့လုပ်ငန်းတည်းအနေနဲ့ဆက်လက်လှုပ်ဆောင်သွားမှာ
ဒေသခံတွေလူလားတဲ့သရမီပြောင်းလဲရေးနဲ့ပတ်သက်ပြီးတော့လက်ရှိကာလမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်မှုကိုလက်ခံရမှာဖြစ်ပြီးဥပဒေအရပြည်သူ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့အောင်မြင်ပြည့်စုံတစ်ခုကိုပြည်내အစိုးရအနေနဲ့ညှင်းဆွလို့မရသလိုဘူကျောင်းဆန်းသရမီပေးတာကိုကုံယူရမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်သောက်တာအေးဆန်ကနေပြောဆိုခဲ့ပါတယ်။မော်လမြိုင်ချောင်းဆုံမြေကူးတရားကိုအရင်သမ္မတဦးသိန်းစိန်ဆိုရလက်သက်ကစတင်ခဲ့တဲ့စီမံကိန်းဖြစ်ပြီးတရားရှိ 9,203 ပေအကျယ်28ပေနှစ်လန်းသွားတရားဖြစ်သလိုကုန်ကျစရိတ်ကျတန်းပေါင်း 9,900 ကုန်ကျခဲ့ပါတယ်။ NLD မျိုးရတီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တွေလွှမ်းမိုးထားတဲ့ပြည်သူ့လွှတ်တော်ကနေတရားမြေလောက်နဲ့မဲခွဲဆုံးဖြတ်တဲ့ပုံမှာမဖြစ်သေးပဲဒေတာခေါင်နဲ့နှစ်သက်တဲ့အမည်ပေးဖို့ပြည်တော်စုကြံ့ခိုင်ရေးပါတီတိုင်းဒေသနိုင်ငံရေးပါတီဖွဲ့စည်းတွေကလည်းထောက်ပြပြောဆိုမှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားပါခုတစ်ခါမှာတော့ NLC တနှစ်ပြည့်နှစ်ပတ်လည်နဲ့ပတ်သက်တဲ့ဝေဖန်မှုတွေအကြောင်းတင်ဆက်ပေးကြပါမယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်အမတ်180ရာခိုင်နှုန်းကျော်နိုင်ရပြီးတော့အစိုးရဖွင့်နိုင်ခဲ့တာတစ်နှစ်ကျော်ရှိပြီဖြစ်ပါတယ်။အရသာအစိုးရရဲ့တနှစ်အတွင်းလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကျင့်တဲ့အားရတဲ့အကြောင်းပြောဆိုသူတွေရှိတဲ့တစ်ချိန်တည်းမှာပဲဝေဖန်မှုတွေလည်းရှိနေပါတယ်။ဒီကြောင့်ကိုရိုက်တာတင်ထားနိုင်တဲ့တင်တဲ့ပုတ်ကိုကုညင်းကြကပြပြပေးပါလိမ့်မယ်ရှင်
။ပြောင်းလဲချိန်တန်ပြီးဆောင်ပုံးနဲ့မဲဆွယ်စီယုံခဲ့တဲ့ 2015ခုနှစ်ရွေးကောက်ပွဲမှာတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖွဲ့နိုင်ခဲ့တာတစ်နှစ်ရှိပါပြီ။ရွေးကောက်ပွဲကြေညာစာတမ်းထဲမှာဖော်ပြထားတဲ့တိုင်းသာအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးပြည်သူတရက်လုံးအေးချမ်းစွာလက်တွဲနေထိုင်ရေးကိုအာမခံပေးနိုင်မဲ့အခြေခံဥပဒေတရက်ပေါ်ပေါက်လာရေးတရားမျှတစွာကာကွယ်ပေးမဲ့အုပ်ချုပ်မှုစနစ်ဖြစ်ပေါ်လာရေးနဲ့လွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာဘယ်လောက်ခရီးရောက်ခဲ့ပါသလဲ။စီးပွားရေးနဲ့ပတ်သက်လို့ရန်ကုန်မြို့ကအပြောင်းလဲတချို့မှာတော့တာမန်ပြည်သူအချို့ကျေနပ်တာတွေရှိတယ်လို့မကျေနပ်တာတွေလည်းရှိနေပါတယ်။ရန်ကုန်မြို့ကန်တူကအခုလိုပြောပါတယ
်။ဒီမှာဆိုအခုတို့တို့အနေနဲ့ကတော့ဒီစီကလမ်းစားတွေကိုမမြင့်တင်သေးရတော့တို့ဘက်ကဘာမှမထူချောင်ပိုချက်တဲနေတယ်။အရင်တော့ဟိုတုန်းကဆိုရောင်းဝယ်ရသူ့အနေနဲ့သူထိန်းနေလို့ရသေးတယ်။အချိန်မြင့်ရောင်းလို့ရတယ်သူပဲ။အခုဥစ္စာကတော့မရောင်းရတာများတယ
်။အစိုးရတက်လက်ထက်မှာအဆင်ပြေပါတယ်လို့နောက်တူကအခုလိုပြောပါတယ
်။အစိုးရတက်တက်လာတဲ့နောက်ပိုင်းမှာနေဝလဲလဲချဲချဲ၃နိုင်လဲလဲချဲ၃နိုင်နဲ့အဆအဆုံးပေါ့ဗျာ။စားတော့တာနေရာထိုင်နာကြတာအကုန်စားလုံးဆင်းပြေပါဆင်းပြေတယ်ခုလိုမျိုးချပေးတဲ့ပုံစံမျိုးလည်းကျွန်တော်တို့ကကြိုလဲကြိုလို့လည်းကျွန်တော်လည်းစီကန်းနဲ့လိုက်နာတ
ယ်မြန်မာပြည်အရှေ့မြောက်ဘက်မှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အချိန်ငင်းငန်းရင်းနဲ့ပတ်သက်ပြီးကဆာဆက်တက်ကတူကမြန်မာအရေးလေးလာသူလာလီတာဟောင်ဝေါန်ကအခုလိုပြောပါတယ
် Night time gang peace talk
ငင်းငန်းရေးဆွေးနွေးစကားပြောနေတဲ့အချိန်တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကလည်းဖြစ်နေတာမြင်နေရပါတယ်ဒီလိုမျိုးဖြစ်နေရင်တော့တိုင်းသားပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်တွေနဲ့မြန်မာခေါင်းဆောင်တွေသဘောတူညီချက်ရသွားရင်တောင်မှမချေမနဲ့ဖြစ်နေကြအောင်ပါပ
ါပြောင်းလဲရီအောက်မှာနိုင်ငံတကာကအာယုံဆိုင်ဖိအားပေးနေတဲ့ကိစ္စတစ်ခုကတော့ရခိုင်ပြည်နယ်ကရိုဟင်ဂျာခေါ်လူနည်းစုမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးဟောင်ဝေါန်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
คืออย่างกรณีที่เราพบในประเทศไทยในอินโดนีเซียเนี่ยมันเป็นการละเมิดสิทธิมนุษยชนขั้นรุนแรง
ไทยในอินโดนีเซียมาจ้วยเกยได้ลุขุนยีอัจฉิเจชูผอกได้กิส่าฤโลเวอเยดิจิอเลียนเมียนဖြည့်ရှင်းတင်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကထင်ပါတယ်ဒေါ်ဆန်းစုကြည်ဆိုရကတော့အဲ့ဒါလို့မထင်ပါဘူးသူတို့ရဲ့ဦးစားပေးကတော့အစိုးရအဖွဲ့တည်ငြိမ်ရေးပ
ါငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ကာကွယ်ရေးဝန်ကြီးဌာနနယ်စပ်ရေးရာဝန်ကြီးဌာနနဲ့ပြည်ထရေးဝန်ကြီးဌာနတွေမှာလည်းဖွဲ့စည်းပုံအရစစ်တပ်ကရွေးချယ်ထားတဲ့ဝင်ကြီးတွေကိုခန့်အပ်ထားစေဖြစ်ပါတယ်။စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အဓိကကျတဲ့ဝင်ကြီးဌာနကြီးနှစ်ခုဖြစ်တဲ့ဗန္ဒာရေးနဲ့စီမံကိန်းဝင်ကြီးဌာနစီးပွားရေးနဲ့ကုသရေးဝင်ကြီးဌာနတွေဟာအာဏာပြီးထိရောက်မှုမရှိဘူးလို့မြင်နေကြပါတယ်။အစိုးရအဖွဲ့ဝင်ဝင်ကြီးတွေဟာကိစ္စအသေးလေးတွေကိုတော့မှဒေါ်ဆန်းစုကြည်ရဲ့ဆုံးဖြတ်ချက်ကိုစောင့်နေတယ်လို့ဝေဖန်ခံနေရပါတယ်ခင်ဗျာ။
ကိုညဉ့်ညတင်ဆက်ထားတာပါ VOA ကနေဗဒူးနေညနေကင်းစီစဉ်တွေကိုဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ American သမ္မတကပတ်ဝန်းကျင်ထိမ့်သိမ်းဆိုင်ရာမူဝါဒတွေကိုပြောင်းပြစ်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်သမ္မတ Obama အစိုးရရဲ့ဖန်လုံအိမ်ဓာတ်ငွေရှော့ချရေးမူဝါဒတွေကိုသမ္မတ Donald Trump ကပြောင်းပြန်လှန်ပစ်လိုက်ပါပြီဒါအပြင်စေယုံတွေကစွန့်ထုတ်တဲ့လေတုညဉ့်ညမ်းမှုရှော့ချရေးလုံထုံလုံနည်းတွေနဲ့တခြားမူဝါဒတွေဟာစီးပွားရေးတိုးတက်မှုကိုဟန်တာဖြစ်စေတာကြောင့်သမ္မတ Trump ကဒီအမိန့်ပြန်တန်းကိုအင်္ဂါနေ့ကလက်မှတ်ရေးထိုးလိုက်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပြပါတယ်။သဘောပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့တွေကတော့သမ္မတ Trump ဟာဥဒုရာသီအပြောင်းလဲရဲ့အနေအထားတွေကိုမတိကျိုးကျွန်ပြုနေတာကြောင့်သူ့ရဲ့အမိန့်ကိုကန့်ကွက်ကြဖို့စီစဉ်နေကြတယ်လို့ပြောဆိုထားပါတယ်။ VOA သတင်းတောက် Steve Baraguna ရဲ့သတင်းဆောင်မကိုဒေါခင်စိုးဝင်းကပြောပြပေးပါလိမ့်မယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုမှာဓာတ်အားပေးစက်ရုံတွေကစွန့်ထုတ်တဲ့လေထုညဉ့်ညမ်းစေတဲ့ဖန်လုံအိမ်ဓာတ်ငွေရှော့ချရေးလုံထုံးလုံနည်းတွေကိုပြန်လည်ပြင်ဆင်ဖို့အတွက်သမ္မတထရမ့်ကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတထရမ့်ကတော့အလုပ်ကိုင်းတွေပြန်လည်ဖန်တီးဖို့အတွက်အခုလိုအမိန့်ထုတ်ရတာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။ Perhaps no single regulation
ဒီအမိန့်ဟာအမေရိကန်စက်မှုလုပ်ငန်းတွေကိုချိန်မုံဖြတ်စီးဖို့ထိုးနှက်နေတာတက်ဆိုင်ရင်ကျွန်တော်တို့ရဲ့မိုင်းအလုပ်သမားတွေစွန့်ရင်ထုတ်လုပ်ရေးလုပ်သားတွေနဲ့ကုမ္ပဏီတွေကိုလုံထုံးလုံနည်းတစ်ခုအနေနဲ့အန်ရမပြုတ်နိုင်အောင်ကာကွယ်တာဖြစ်ကောင်းဖြစ်နိုင်ပါတယ
်2030ပြည့်နှစ်မှာအမေရိကန်ဓာတ်အားပေးစက်ရုံတွေကနေစွန့်ထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကို2005ခုနှစ်ကတည်းကစာရင်၃ပုံတစ်ပုံလျှော့ချဖို့ရည်ရွယ်ပြီးသမ္မတအိုဘားမားအစိုးရလက်ထက်ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်သမ္မတထရမ့်ရဲ့အမိန့်ဟာကြောက်မီးသွေးရေနံနဲ့ဓာတ်ငွေထုတ်လို့ရေးစီးမြင်တွေကိုရုပ်သိမ်းလိုက်တယ်လို့ဥရုယာဒီအပြောင်းလဲဆိုင်ရာအခန့်ကဏ္ဍအပါအဝင်တခြားပြည်ထောင်စုအစိုးရလုံထုံးလုံနည်းတွေကိုလည်းရှော့ပေါ်ပြလိုက်တာဖြစ်ပါတယ်။သမ္မတအိုဘားမားအစိုးရရဲ့မော်တော်ယာဉ်လောင်စာဆီနဲ့ပတ်သက်တဲ့တင့်တော်တဲ့စံနှုန်းကန့်သတ်တဲ့မူဝါဒကိုပါပြန်လည်သုံးသပ်ဖို့ကိုလည်းဒီအမိန့်ပြန်တမ်းမှာဖော်ပြထားပါတယ်။သမ္မတထရမ့်ရဲ့ရာသုံးမန်းကြီးဘတ်ဂျက်အဆိုပြုလုံးကလည်းဥ ဥဒုရာသီအပြောင်းလဲဆိုင်ရာအစီအစဉ်တွေကိုပြစ်မှတ်ထားပြီးဖျက်တောက်ခဲ့တာလို့အိမ်မျိုးတော်ဘတ်ဂျက်ညွှန်ကြားရေးမှူး Mick Mulvaney ကပြောဆိုလိုက်ပါတယ
် Regarding the question as to climate change
ဥဒုရာသီအပြောင်းလဲဆိုင်ရာမေးခွန်းနဲ့ပတ်သက်လာရင်သမရကတော်လေးပြတ်သားတယ်လို့ပြောရမှာပါဥဒုရာသီအပြောင်းလဲနဲ့ပတ်သက်လို့နောက်ထပ်ငွေကြေးအကုန်ကျခံမှာမဟုတ်တော့ပါဘူးသဘောကတော့ဒါငွေကိုအလှအသက်ဖြုန်းတီးနေရပဲလို့ယူဆပါတယ်
သိပ္ပံနည်းကြအများသဘောတူထားတဲ့လူတွေကြောင့်ဖြစ်ရတဲ့ဖန်လုံငွေဟာကမ္ဘာမြေကိုအန္တရာယ်ဖြစ်လောက်အောင်ပူနွေးလာစေတယ်ဆိုတဲ့သဘောတရားကိုသမ္မတထရမ့်အစိုးရကဘုံဝင်မကြပါဘူး။တဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးမူဝါဒဆိုင်ရာရန်ပုံငွေအဖွဲ့အကြီးအကဲထော့မတ်စ်ကာဘိုနယ်ကတော့ပြည်အောင်စုအစိုးရအနေနဲ့ဖန်လုံအင်းဓာတ်ငွေလျှော့ချရေးအတွက်ဥပဒေအရအကာအကွယ်ပေးဖို့တာဝန်ခံရမှာဖြစ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ
်။ The Supreme Court has already held
ဥရယာတိပြောင်းလဲအနေအထူးချင်းချောက်မှုကိုကင်တွယ်ဖို့တန်ဆင်တဲ့လေးဆိုင်ရာအဥပဒေနဲ့အညီ EPA ပတ်ဝန်းကျင်ထိန်းသိမ်းအေဂျင်စီမှာလုတ်ပိုင်ခွင့်နဲ့အတူတာဝန်ဝတ်တရားတွေရှိတယ်ဆိုတာကိုဗဟိုတရားရုံးချုပ်ကနေ၃ချိန်တိုင်ကြားနာဆုံးဖြတ်ခဲ့ပြီးဖြစ်ပါတယ်။
ဒီသမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ပြန်တမ်းအရနိဥပဒေပြုစုသူတွေအနေနဲ့လုံထုံးလုံနည်းတွေကိုပြင်ဆင်ရေးသားကြရတော့မှာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိသိမ်းရေးအဖွဲ့တွေကတော့ဒီအမိန့်နဲ့ပတ်သက်ပြီးတရားရုံးမှာစိန်ခေါ်ဖို့ညွှန်လင့်နေကြပါတယ
်
။သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဥရုယာသီဆိုင်ရာပဲရစ်သဘောတူစာချုပ်အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့တော့မလိုအပ်ပါဘူး။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပဲရစ်စာချုပ်ပါစံတမတ်ချက်တွေကိုပြည့်မီဖို့ဖြစ်နိုင်ခြင်းနဲသွားပုံရတယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ရှင်
။ထခင်ဆိုဝေတင်ဆက်ထားပါ။မကြခင်မှာတင်ဆက်မဲ့ View American တန်ညဘက်9နာရီနေ့10နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်အားစားကဏ္ဍဆက်ရီကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။ဖီဝေကနေဘုဒ္ဓနည်းညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်ကိုဝါမလက်တက်ကပတ်ဝန်းကျင်ထင်းသိမ်းဆန်ရစီမင်းစည်းကမ်းတွေကိုဖျက်သိမ်းတဲ့အမိန့်ချက်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပြီးနောက်တနေ့မှာပဲပြည်ထောင်နိုင်ငံပဲရစ်မြို့ကရာသီဥတုဆန်ရသဘောတူညီချက်ကိုလေးစားလိုက်နာသွားမှာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ရာသီဥတုဖောက်ပြန်မှုတွေရဲ့စိန်ခေါ်မှုတွေကိုတကမ္ဘာလုံးရင်ဆိုင်နေရပြီးတခြားဆွေးရတွေမူဝါဒပြောင်းဝင်မယ်လဲတရုတ်နိုင်ငံအနေနဲ့အပြောင်းလဲရှိမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကြ ాయి ဝန်ကြီးဌာနပြောင်းဝင်သူလူကန်ကပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောဆိုလိုက်တာပါအမေရိကန်ပြည်အောင်စုရဲ့ကျန်းမာရေးဆက်ချောက်မှုစနစ်ကိုပြောင်းလဲဖို့အခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်ကြောင်းအမေရိကန်အောက်လွှတ်တော်က Republican အမတ်တွေကပြောဆိုနေပါတယ်။အရင်သမ္မတ Barack Obama လက်ထက်မှာချမှတ်ထားတဲ့ကျန်းမာရေးဆက်ချောက်မှုအစီအစဉ်ကိုဖျက်သိမ်းဖို့တွားပေးဆောင်ရွက်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲမှာမအောင်မြင်ဖြစ်ခဲ့ပြီးနောက်တကြောပြန်ကြိုးပမ်းမှုစီစဉ်နေကြတာပါ။အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝန်စစ်ပွဲကမှုကိုစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီကထွက်ပြေးဖို့အောက်ထပ် David Nunes ကညှင်းဆန့်လိုက်ပြီးဒီသတင်းပတ်ထဲကော်မတီရဲ့လုပ်ငန်းတွေကိုရပ်ဆိုင်းထားလိုက်တဲ့အတွက်စုံစမ်းစစ်ဆင်မှုတွေမရေမရာအခြေအနေကြုံရပါတယ်။ပြည်သူစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားမှု Data ပို့ချုပ်ကြီး Mike Rogers တို့နဲ့တကပိတ်တွဲဆောင်မဲ့အစီအစဉ်ကို Republican ကိုယ်စားလှယ် Nunes ကဖြစ်လိုက်တဲ့အတွက်ကော်မတီအောက်ထပ်ပေါ်ယုံကြည်စစ်ချမှုနဲ့စုံစမ်းစစ်ဆင်မှုတွေကိုဥဆောင်နိုင်စွမ်းပေါ်တန်မြတ်ရှိနေတဲ့ဒီမိုကရက်ကိုယ်စားလှယ်တွေအတွက်စိတ်ပျက်စရာလည်းဖြစ်ခဲ့ရပါတယ်။နှစ်ပေါင်း44နှစ်ကြာဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ခဲ့တဲ့နှုတ်တဖို့ဗြိတိန်နိုင်ငံဒီကနေ့ပဲတရားဝင်စတင်ဆောင်ရွက်နေပါပြီ။ EU ဖွဲ့ကဖွဲ့ဝင်ဖြစ်ခဲ့တဲ့ထွက်ဖို့2016ဇွန်လတုန်းကလူမှုစာနာခံယူပွဲနဲ့ဆုံးဖြတ်ခဲ့ပြီးတော့အခုနောက်ဆုံးတရားဝင်လုပ်ငန်းစဉ်တွေကိုစတင်လိုက်တာဖြစ်ပြီးနှစ်နှစ်အတွင်း EU နဲ့လမ်းကွက်မဲ့လုပ်ငန်းစဉ်တွေကိုအသေးစိတ်စီစဉ်ရမှာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုံးတော်ရမှုကတော့ကိုအောင်ဖြစ်ပြီးတော့ engineer ကတော့ Thomas Brownett ဖြစ်ပါတယ်။ကျွန်မ Ethan စပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိ line to meter 24 25နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါ့ကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.